မြန်မာနိုင်ငံနဲ့ပတ်သက်ပြီးအမေရိကန်အစိုးရကပြောင်းလဲကျင့်သုံးခဲ့တဲ့တံခါးအရေးယူရာနဲ့တပြိုင်တည်းမှာထိတွေ့ဆက်ဆံတဲ့လမ်းနဲ့တွယ်မူဝါဒဟာမြန်မာနိုင်ငံကလက်ရှိဒီမိုကရေစီပြုပြင်ပြောင်းလဲရေးတွေဖြစ်အောင်အားပေးခဲ့တယ်လို့ဒီမိုကရက်တစ်ပါတီကပြောလိုက်ပါတယ်။ဒါ့အပြင်အမေရိကန်နဲ့ဆက်ဆံရေးပိုကောင်းခြင်းနဲ့ဆိုရင်မြန်မာအစိုးရအနေနဲ့နောက်ထပ်ပြုပြင်ပြောင်းလဲရေးလုပ်ငန်းတွေတိုးမြင့်လှုပ်ဆောင်ဖို့ကိုလည်းအင်ကာနေကတိုက်တွန်းခဲ့ပါတယ်။မြောက်ကာရိုလိုင်းနားပြည်နယ်ရှာလော့မြို့မှာကျင်းပနေတဲ့အမေရိကန်ဒီမိုကရက်တစ်ပါတီညီလာခံအတွင်းထုတ်ပြန်ကြေညာခဲ့တဲ့ပါတီရဲ့မူဝါဒရည်တည်ချက်တွေထဲမှာအဲဒီလိုဖော်ပြတိုက်တွန်းထားတာပါ။ကမ္ဘာတဝန်းမှာဒီမိုကရေစီနဲ့လွတ်လပ်ခွင့်ကိုတောင်းဆိုကြတဲ့လူလူဟာအမေရိကန်ပြည်ထောင်စုရဲ့ထောက်ခံမှုနဲ့ပူးပေါင်းဆောင်ရွက်မှုရအောင်ဆက်ပြီးလှုပ်သွားကြလိမ့်မယ်လို့ဆိုပြီးမြန်မာနိုင်ငံကိုတီးခြားရွေးထုတ်ပြီးတော့ဥပမာပေးဖော်ပြထားပါတယ်။မြန်မာနိုင်ငံမှာနိုင်ငံရေးလှုပ်ဆောင်ခွင့်တွေဖွံ့ဖြိုးပြီးနိုင်ငံရေးအကျဉ်းသားတွေကိုပြန်လွှတ်ပေးဖို့တွန်းအားပေးတဲ့အနေနဲ့တံခါးအရေးယူမှုနဲ့အတူထိတွေ့ဆက်ဆံတဲ့မူဝါဒကိုအောင်မြင်ပူးတွဲကျင့်သုံးခဲ့တဲ့အကြောင်းဒီမိုကရေစီပြုပြင်ပြောင်းလဲရေးအမေရိကန်ပြည်ထောင်စုနဲ့ပိုပြီးနက်ဆိုင်တဲ့ဆက်ဆံရေးမြန်မာနိုင်ငံကအများပြားလာတဲ့တိုင်းရင်းသားလူမျိုးစုတွေအကြားမှာအမျိုးသားပြည်နယ်တင်းမြတ်ရေးတွေတည်ဆောက်နိုင်ဖို့အတွက်မြန်မာနိုင်ငံဆိုင်ရာမိမိတို့ရဲ့တမိုင်းဝင်အစပြုလှုပ်ဆောင်ချက်ကိုဆက်ပြီးလှုပ်သွားမှာဖြစ်တယ်လို့ပါတီမူဝါဒကြေညာချက်ထဲမှာဖော်ပြထားပါတယ်။လူ့အခွင့်အရေးချိုးဖောက်မှုတွေဆက်ရှိနေသေးတဲ့အတွက်အမေရိကန်ပြည်ထောင်စုနဲ့ပုံမူကောင်းမွန်တဲ့ဆက်ဆံရေးဖြစ်လာဖို့ရာမြန်မာအစိုးရကနောက်ထပ်လှုပ်ဆောင်မှုတွေဆက်ပြီးလှုပ်သွားဖို့မိမိတို့ဆက်ပြီးပြောဆိုသွားမယ်လို့လည်းဒီမိုကရက်တစ်ပါတီကကြေညာခဲ့ပါတယ်။ဒီမိုကရက်တစ်ပါတီညီလာခံမတိုင်ခင်သတင်းဘက်ကဖလော်ရီဒါပြည်နယ်တမ်ပါမြို့မှာကျင်းပခဲ့တဲ့Republican Party ညီလာခံမှာကြေညာခဲ့တဲ့မူဝါဒသဘောထားတွေထဲမှာတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးဖော်ပြပြောဆိုတာမျိုးမရှိခဲ့ပါဘူး။ Democratic Party ဟာလက်ရှိ American သမ္မတ Barack Obama ရဲ့ပါတီဖြစ်ပါတယ်။